COVID-19 ကာယောဂါအဆုံးသတ်နိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေနဲ့အနာဂတ်မှာပေါ်ပေါက်လာမယ့်မျိုးဗီဇပြောင်းကိုဗစ်ပိုးတွေအတွက်ဘယ်လိုကြိုတင်ပြင်ဆင်ထားမလဲဆိုတာကိုမေလ10ရက်နေ့မှာအွန်လိုင်းကနေဆွေးနွေးမယ်ဒုတိယညီလာခံကိုအမေရိကန်ပြည်ထောင်စုကပူရဲကျင်းပသွားမယ်လို့သမရအင်ဘီရောကကြေညာပါတယ်Omicron လိုမျိုးဗီဇပြောင်းပိုးသစ်တွေကူးစက်ပြန့်နှံ့လာတာကြောင့်ကမ္ဘာသမားကိုဗစ်ပိုးကူးစက်မှုထိန်းချုပ်ရေးမဟာဗျူဟာချမှတ်ဖို့အရေးတကြီးလိုအပ်လာနေပြီလို့ငါးနိုင်ငံပူးရဲထုတ်ပြန်တဲ့အင်မီရောရဲ့ကြေညာချက်မှာပြောထားပါတယ်နိုင်ငံပေါင်း20နဲ့ဖွဲ့စည်းထားတဲ့ CARICOM Caribbean Community ဥက္ကဋ္ဌ Belize G7 ဆက်မှုထိပ်သီး9နိုင်ငံလက်ရှိဥက္ကဋ္ဌ Germany ဆက်မှုအင်အားကြီးနိုင်ငံ20 G20 လက်ရှိဥက္ကဋ္ဌ Indonesia African သမဂ္ဂဥက္ကဋ္ဌ Senegal နဲ့အတူ American နိုင်ငံကကိုဗစ်တိုက်ဖျက်ရေးထိပ်သီးညီလာခံကိုပူရဲကျင်းပမှာဖြစ်ပါတယ်။ကိုဗစ်ပိုးတကြော့ပြန်ကူးစက်ပြန့်နှံ့လာနေပြီးတော့တရုတ်နိုင်ငံကတင်းကျပ်တဲ့ကန့်သတ်ချက်တွေပြန်ပြီးတော့အချမ်းနေချိန်မှာဒီညီလာခံကျင်းပဖို့ဖြစ်လာတာပါ။အမေရိကန်နိုင်ငံမှာလည်း BA.2 လို့ခေါ်တဲ့ကိုဗစ်မျိုးကွက်သစ်ကူးစက်မှုတိုးလာတဲ့အတွက်အဆောက်အုံတွေထဲမဖြစ်မနေနှာခေါင်းစည်းတပ်ဖို့အမိန့်ကို Philadelphia မြို့မှာပထမဆုံးပြန်လည်ချမှတ်ထားပါတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ကိုဗစ်ကာယရောဂါကိုတိုက်ဖျက်ဖို့တိုက်တွန်းခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပထမဆုံးကိုဗစ်ညီလာခံကိုပြည်ခဲ့တဲ့နှစ်စက်တင်ဘာလမှာဖိတ်ခေါ်ကျင်းပခဲ့တာပါ။အဲ့ဒီညီလာခံကျင်းပပြီးသိပ်မကြခင်မှာပဲ Delta နဲ့ Omicron မျိုးကွဲသစ်တွေကူးစက်ပြန့်နှံ့လာခဲ့တာလည်းဖြစ်ပါတယ်။